မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်အခုတလောမြန်မာပြည်မှာအထွေထွေကုန်စည်နှုန်းတွေအစမတန်တက်နေတာဟာဒီစီးပွားရေးအခြေခံမှုဖြစ်တဲ့ရောင်းလိုအားနဲ့ဝယ်လိုအားမမျှတာဒါကြောင့်လား။နောက်ငွေကြေးဖောင်းပွားမှုကြောင့်လား။ Socialist ခေတ်စကားအရဆိုရင်တော့အမျက်ကြီးစားတဲ့ဝိသမလောဘသားသမားတွေအကြောင်းများလားဆိုတဲ့အချက်တွေနဲ့အတူဒီဈေးနှုန်းတွေကျဆင်းရေးအတွက်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းရင်းတွေကိုဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်။အဲဒီနေ့ဆွေးနွေးဖို့ကျွန်မဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့တကုံမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ပါ။ဒေါက်တာသက်သက်ခိုင်ဟာအရင်တုန်းကမြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွင်းမှုတယောက်လည်းဖြစ်ပါတယ်။နောက်မြို့သမီးစီဝါရေးဆက်ဆောင်ရှင်များအသင်းကိုဦးဆောင်ခဲ့သူတူလည်းဖြစ်ပါတယ်။အဲဒေါက်တာသက်သက်ခိုင်ရှိပါလားရှင်
။ရှိပါတယ်ရှင်
။ဟုတ်ကဲ့မင်္ဂလာပါ
။မင်္ဂလာပါရှင်မမ
။ဟုတ်ကဲ့ပါ။အဲနောက်တစ်ယောက်ကတော့မြန်မာပြည်ရဲ့စီဝါရေးအခြေအနေတွေကိုမျက်ခြေမပြတ်လေ့လာဆန်းစစ်နေတဲ့စာရေးဆရာအောင်ချိန်ဘွားကျမတို့ကတော့ဦးလာမောင်လို့ခေါ်ပါတယ်။ဦးလာမောင်နေကောင်းပါလားရှင်။
ဟုတ်ကဲ့နေကောင်းပါလေ
ဟုတ်ကဲ့ပါဆရာနောက်တစ်ယောက်ကတော့ကျမတို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကြော်ညာကိုနားထောင်ပြီးတော့ဒီကုံစည်းနှုံးတက်ရတဲ့အကြောင်းရင်းကိုစိတ်ရှည်လက်ရှည်စာအရှည်ကြီးရင်ရှင်းပြပြီးတော့ရေးပေးထားတဲ့ဒေါခင်မျိုးစွေပါဒေါခင်မျိုးစွေကတော့တက်ကတူပါဆရာမတူဖြစ်ခဲ့ပြီးတော့ဟိုစီးပွားရေးနယ်ပယ်မှာကိုရိုင်းထဲထဲဝင်ဝင်ပိုင်ဆောင်ရွက်နေသူတူဖြစ်ပါတယ်ဒေါခင်မျိုးစွေရှိပါလားရှင်
อ๋อโอเคใช่มั้ยใช
่โอเคมิงลาวะโอเคเออจมรุปฐมาอุซุงนี่เนี่ยปอนเนาะบ้าจ่องดีโลမျိုးกုံซีนดงนี่อสมตันซีดิตက်နေရတယ်ဆိုတာကိုဒေါက်တာသက်သက်ခိုင်ကနေပြီးတော့เนเน่လေးပေါ့လေရှင်းပြပေးပါလားရှင
်နိုင်ငံတကာရဲ့ကမ္ဘာစီးပွားရေးအခြေအနေနဲ့လည်းစိုက်มาတယ်ရှင်အဲကမ္ဘာกုံซีนดงนี่ကမ္ဘာဖြစ်တန်းနဲ့လည်းစိုက်နေအဲပြီးလို့ရှိရင်အဓိကတော့ကျွန်တော်တို့ပြည်တွင်းမှာပေါ့เนาะဈေးကွက်ကိုအသက်ဝင်အောင်ထိထိရောက်ရောက်မလုံနိုင်သေးတာဒါလည်းဆိုင်ပါတယ်ရှင်ဆိုတဲ့အခါကျတော့ကျမတို့ကညသာဖြင့် import တွေလည်းရှိနိုင်တယ် export တွေလည်းရှိနိုင်တယ်ရှိတဲ့အခါကျတော့ဒါတွေကမမျှမတဖြစ်တဲ့အပြင်မှာမှာအဲပြီးလို့ရှိရင်ညသာဖြင့်ကျမတို့က import ပုံများပါတယ်ရှင်အဲ့လို twin ကုန်တွေပုံများတယ်အဲ twin ကုန်တွေပုံများတဲ့အချိန်မှာဟိုဒီ exchange rate တွေပေါ့လေတက်နေတဲ့အခါကျတော့ဒီကုန်စည်နှုန်းတွေလည်းတက်ပါတယ်ရှင်ဒီပြည်တွင်းစည်နှုန်းတွေပါလိုက်တက်ရပါတယ်မတက်လို့ရှိရင်သူကကိုဝယ်ရတဲ့အကုန်ပစ္စည်းရဈေးမြင့်တော့ကိုရောင်းတဲ့ကုန်ပစ္စည်းကိုလည်းလိုက်မြင့်ရပါလိမ့်ရှင
်။ဒါတော့
နံပါတ်1အချက်ကတော့ဈေးကွက်ကအသက်ဝင်ဖို့ဟိုလိုနေတယ်။ထိထိရောက်ရောက်ဟိုပေါ့ market efficiency ပေါ့နော် market mechanism က efficient ဖြစ်ရမယ်။နံပါတ်2ကကျတော့ကျမတို့ငွေဈေးနှုန်းတည်ငြိမ်ဖို့လိုပါလိမ့်ရှင်။ငွေဈေးနှုန်းတည်ငြိမ်ဖို့တော့ကျမတို့ဒါကတော့ကျမတို့ဘယ်လိုထင်လဲဆိုလို့ရှိရင်ဒီစီးပွားရေးဥဆောင်လာတာဟိုကြာလာတဲ့အခါမှာဒီအမှားတွေဖြစ်လာတဲ့ဟာတွေရဲ့အကျိုးဆက်လို့ကျမယူဆပါလိမ့်ရှင်။
ဟုတ်ကဲ့
ခါကြကျွန်မတို့အဓိကတော့ကျွန်မတို့ဟိုငွေကြေးဖောင်းပွားမှုကိုပြောမယ်ဆိုလို့ရှိရင်ကျွန်မတို့ကဟိုအားနေစမှာပေါ့နော်ဘန္နာရေးမူဝါဒတွေကျွန်မတို့ဘန္နာရေးအခြေအနေတွေပေါ့နော်တီတောင်စုရဲ့အနေနိုင်ငံမှာတုံးနေတဲ့အရာ၃မှန်းကြီးတွေပေါ့ဆိုလို့ရှိရင်ကျွန်မတို့ဝင်ငွေတွေကနည်းပြီးတော့မှထွက်ငွေတွေတုံးငွေတွေများနေတယ်တုံးငွေတွေကဘာကြောင့်များတာလဲဆိုလို့ရှိရင်ဒီရင်းနှီးမြှုပ်နှံဖို့လို့အတွက်တိုင်းပြည်ဖွံ့ဖြိုးဖို့လို့အတွက်ရင်းနှီးမြှုပ်နှံဖို့လို့အတွက်လည်းလိုတဲ့ခါကြတော့ဒါတွေကိုလည်းလျှော့လို့မရဘူးဒါပေမဲ့ဝင်ငွေကိုပို့ပြီးတော့မှယူနိုင်လားဆိုတော့လေနိုင်ငံတော်ကဒီအခွန်အောက်တွေကောက်တာတွေအားနည်းနေတယ်။နောက်တဘာဝတန်ဇာတ်ရောင်းရငွေတွေလည်းဟိုပါပေါ့နော်။ဒီအတုံးချမှုတွေအားနည်းနေတဲ့အခါကျတော့ဝင်ငွေကနည်းပြီးတော့မှထွက်ငွေတွေများတယ်။ထွက်ငွေဆိုတာကျမဆိုလိုတာရင်းနှီးမြှုပ်နှံရန်လိုအပ်တာတွေပေါ့နော်။ဥပမာအခြေခံအဆောက်အဦဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကိစ္စတွေလျှက်စစ်မှုရရှိရေးတို့ဆယ်မြောင်းတာတမန်တိဆောက်တာတို့နောက်တစ်ခုကလူမှုရေးနဲ့ဆိုင်တဲ့အခြေခံအဆောက်အဦတွေပေါ့နော်။ကျန်းမာရေးပညာရေးတွေလူမှုပူလုံရေးတို့နောက်ခုဒီကဘာမဲ့လုံမယ်လို့နော်စသဖြင့်အစိုးရဘက်ကလည်းရင်းနှီးမြှုပ်နှံနေရတာအများကြီးများတဲ့ခါကျတော့ဝင်ငွေနဲ့ထွက်ငွေမမျှတာဖြစ်လာတာရဲ့ဒါအကျိုးဆက်ပါရှင
်ဟုတ်ကဲ့ပါ
အကျိုးဆက်ဖြစ်တဲ့အချိန်မှာအကျိုးဆက်ဖြစ်တဲ့အချိန်မှာဒီဘတ်ဂျက်လုံငွေကိုဖြည့်ဆည်းခဲ့တဲ့ပုံစံပေါ့နော်ရေးရှိကျမတို့ကအရင်တုန်းကဘယ်လိုဖြည့်ဆည်းခဲ့လဲဆိုလို့ရှိရင်ဒီအရင်အစိုးရအဆက်ဆက်ကဆိုလို့ရှိရင်ဒီဗဟိုပန်ကိုဘဏ္ဍာရေးဝန်ကြီးဌာနအောက်မှာထားလိုက်တယ်ထားပြီးတဲ့ခါကျတော့နိုင်ငံတော်ရဲ့ဒီပြည်ထောင်စုအစိုးရရဲ့လုံငွေတွေကိုကျမတို့ကရိုက်ထုတ်ခဲ့တယ်ပေါ့နော်အဲ့ဒါဒီရေးရှိဖြစ်လာတဲ့အချိန်မှာဒီငွေကြေးဖောင်းပွမှုတွေဖြစ်တယ်ဒါပေမဲ့ပြီးခဲ့တဲ့2030ပေါ့နော်ဦးသိန်းစင်အစိုးရလက်ထက်ကနေစပြီးတော့မှဒီကမ္ဘာပံတို့နိုင်ငံတကာငွေကြေးဖွံ့ဖြိုးရေးရံပုံငွေအဖွဲ့တွေကနေအခုညီတွေနဲ့ကျမတို့ကငွေကြေးဈေးကွက်ဖွံ့ဖြိုးအောင်ကျမတို့လုပ်နေပေမဲ့အခုချိန်ထိတော့ဟိုပါပေါ့နော်တဖြည်းဖြည်းလုပ်နေရတယ်ပေါ့နော်ဥပမာထားပါတော့နိုင်ငံတော်ကငွေလိုတယ်ဆိုလို့ရှိရင်ပုဂ္ဂလိကဘဏ်တွေကငွေချေးယူဖို့နိုင်ငံတော်ကနေပြီးတော့မှဒီဘဏ္ဍာရေးဝန်ကြီးဌာနကနေငွေတိုက်စာချုပ်ဆိုငွေတိုက်သက်မှတ်တို့ထုတ်ဝေရတယ်။ဒါဒီလိုထုတ်ဝေရပေမဲ့ဝယ်တဲ့လူကနည်းနေတယ်။ဒါပေမဲ့လိုအပ်ချက်ကတိုင်းပြည်ငွေလိုအပ်ချက်ကများတယ်။အခုနောက်ဆုံးသတင်းကတော့ကျွန်မကြားတာကတော့ Official Development Assistance ဒီပေးတာတော့ဒါမှမဟုတ်အတုံးလုံးတက်တာလည်းချင်းငွေတွေပေါ့နော် အဲ့ဒါဒီဘေဘီနီးပညာအထောက်အကူတွေတဲ့ပေးတဲ့အတွက်ကိုတဖြည်းဖြည်းကောင်းလာမယ်ဒါပေမဲ့ဒါတွေဒီရေးရှိမှာတဖြည်းဖြည်းလှုပ်ဆောင်သွားရမှာဖြစ်ပြီးတော့မှကျမတို့အဓိကဒီနေ့ရင်ဆိုင်နေရတာကတော့ဘာလဲဆိုလို့ရှိရင်ဟိုဟာဖြစ်ပါတာပါရှင်ကဘာဟိုဟာပေါ့အစိုးရနဲ့မဆိုင်တဲ့အစိုးရမလုပ်နိုင်တဲ့အခြေအနေတွေပေါ့နော်အဲကဘာစီးပွားရေးရဲ့ကုန်စည်နှုန်းကမ္ဘာကမ္ဘာဖြစ်မှု US dollar ကြီးမြင့်တက်တဲ့ခါကျတော့ကျွန်တော်တို့မြန်မာငွေနဲ့စာလို့ရှိရင်မြန်မာငွေကျဆင်းသွားတဲ့အချိန်မှာဒီသူနဲ့ရှင်ပြီးကျဆင်းသွားတဲ့အချိန်မှာကျွန်တော်တို့ကုန်စည်လုံးတက်တာတွေကလည်းဆက်တိုက်ဖြစ်နေတာဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါဥလာရှိန်တောင်တွင်းကြီးကဥလာရှိန်ရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ဟု
တ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့ဥလာရှိန်ဘလို့များဆွေးနွေးကြပါလိမ့်ရှင်ဟုတ်ကဲ့ပါ
ကျွန်တော်ကတော့ကုန်လေးလုံးတက်တယ်ကတော့ကျွန်တော်တို့အောက်ခြေလူတန်းစားတွေမှာတော့ကျွန်တော်တို့ရောရဲကြည့်စီရတော့ဈေးတော်တော်နည်းပါတယ်။ဆန်တဲ့ဒီမှာကျွန်တော်တို့ခုလွှတ်ရှိပေါက်ဈေးဆိုရင်ကျွန်တော်တို့3,000ပဲရှိတယ်။ဆန်အဟောင်းအစ်စ်နောက်ဆန်အဟောင်းတဲ့အိမ်မှာ3,600ပဲရှိတယ်။ဒါနဲ့တစ်စစ်နဲ့စားသုံးလူကတော့ကုန်လေးလုံးတက်တယ်လို့ဖြစ်နေကြတာပါ။အဲ့တော့ကျွန်တော်တို့ကုန်လေးလုံးကြလို့ရှိရင်ကျွန်တော်တို့ကဝေးကြီးဖောင်းပွားမှုတွေလည်းပါပါတယ်။နောက်တကတစ်စိတ်နဲ့တက်သွားတော့ဂျားတွေကလာအုံနေပွဲစားကြီးတွေပါတယ်ဗျ။အဲ့တော့ကျွန်တော်တို့ဒီအလုတ်ကန်ခွင်းလန်းကြီးအများကြီးရလာပါဒီတစ်စိတ်နဲ့မတက်အောင်အဲ့ဒီလူတွေလုတ်စားနေအောင်ကျွန်တော်တို့တောင်သူတွေလည်းပဲဟလာလုတ်ကန်နေအောင်လုတ်အားကတွေလုတ်သမားကြီးတွေဓာတ်မြေဩဇာစတဲ့အကုန်လုံးပေါ်ကြအဲ့ဒါတွေလည်းပဲကျွန်တော်တောင်သူတွေမှာအကြီးကြီးတော့ကျွန်တော်တို့တောင်သူတွေလုတ်နေအောင်ပေါ့
ဟုတ်ကဲ့ပါကျေးဇူးပါအဲခုနဆရာအောင်ချိန်ဘွားလိုင်းကြသွားလို့ပါဟုတ်ကဲ့ဦးအောင်ချိန်ဘွားရှိပါလားရှင်ဦးလာမောင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
ရှိပါတယ
်ခုနဒေါက်တာတက်သက်ခိုင်ကတော့နည်းနည်းရှင်းပြသွားပါတယ်ဒီမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေပေါ့နော်ငွေစင်းနှုံးတွေဟိုကျဆင်းနေတာနောက်ငွေကြေးဖောင်းပွားတာဒီရောင်းလိုအားနဲ့ဝယ်လိုအားမမျှတာတွေရပြီးနိုင်ငံတကာရဲ့ကြက်တွေလည်းပါတယ်ဆိုတဲ့သဘောပေါ့တော့ဆရာအနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
နိုင်ငံတကာမှာလည်းစီးပွားရေးအခြေတဲလေးတွေတော့ရှိနေတာမှန်ပါတယ်။ဒါပေမဲ့အဓိကကတော့မြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကပိုအရေးကြီးပါတယ်။အရင်ပြီးခဲ့တဲ့အစိုးရလက်ထက်ကဘတ်ဂျက်ရသုံးမှန်းကျင်ငွေစည်းရဲဆွဲခဲ့တဲ့ဟာကလည်းဒီအစိုးရအတွက်တော်တော်ကလေးကိုများတယ်ပေါ့ဗျာ။အလားတန်တူဒီအစိုးရကလည်းအဲ့ဒီဟိုဒုတိယကြိမ်လွှတ်တော်မှာပြန်ပြီးတော့တစ်ခါပြင်ဆင်ဖြစ်ဆွတ်တဲ့အားတွေရှိပါတယ်အဲ့တော့ဆိုလိုတာကနိုင်ငံတော်အနေနဲ့အသုံးစရိတ်တွေများလာတဲ့အခါမှာသူကလုံငွေကလည်းတော်တော်များများပြတယ်ပေါ့အခုပြန်ပြင်ဆွဲတဲ့အခါမှာလည်းလုံငွေကတိုးလာတယ်အဲ့တော့လုံငွေတိုးလာရင်သူကဟိုအဲ့ဒီလိုတဲ့ငွေကဘယ်ရမလဲဆိုတာရှိပါတယ်เนาะအကယ်၍များပေါ့လေသူကငွေစက်ကူရိုက်ထုတ်မယ်ဆိုတာလည်းဟိုဘီလီယံ900ရိုက်ထုတ်ွယ်တော့ဘာလို့တင်းလဲထွက်ခုတဲ့ပေါ့အဲ့တော့အဲ့လိုငွေကြေးဒီအစ်စ်တွေ money supply ပေါ့အဲ့ဒါကဟို money circulation နဲ့ဟိုဝင်လာလို့ရှိရင်အစ်စ်တွေဝင်လာလို့ရှိရင်ငွေကြေးကဖောင်းပွားပါတယ်အရေးအကြီးဆုံးကတော့ကုန်စည်နှုန်းတက်တယ်ဆိုတာငွေကြေးဖောင်းပွားမှုကြောင့်တက်တာပါเนาะအဲ့တော့နောက်တစ်ခုကလည်းဒီငွေကြေးဖောင်းပွားတာနဲ့အမြ American dollar ပေါ့အခုတော့ဒီကတော့ဟိုအဓိကနိုင်ငံခြားသုံးငွေမှာအဲ့ဒီကလည်းဒေါ်လာရဲ့တန်ဖိုးကလည်းမြင့်တက်လာတယ်မြင့်တက်လာတော့ဒီမှာ balance of payments မှာဟို export ကပို့ကုန်ဝင်ငွေကနည်းပြီးတော့တွင်းကုန်ထွက်ငွေကအများများနေတယ်အဲ့တော့အဲ့ဒီတွင်းကုန်ကဒီဒေါ်လာနဲ့ဝယ်ရတာဆိုတော့ဒေါ်လာဈေးတက်တာနဲ့ဆိုရင်လည်းတွင်းကုန်ဈေးတွေတက်ပါတယ်အဲ့တော့တွင်းကုန်ထဲမှာအဓိကဖြစ်တဲ့ကုန်ထုတ်လုပ်မှုမှာလိုအပ်တဲ့ set PC ကြရတယ်အဲ့ဓာတွေဈေးတက်လို့ရှိရင်ကုန်စည်နှုန်းကတက်ကိုတက်ပါတယ်အလားတန်တူသေယူပို့ဆောင်ရေးဈေးရိတ်တွေတက်ပါတယ်အဲ့သေယူပို့ဆောင်ရေးဈေးကအလွန်ရေးကြီးပါတယ်အဲ့ဓာတွေကလည်းဒီပစ္စည်းတစ်ခုမှာ costing တွက်လို့ရှိရင်အဲ့ဒီ handling charges overhead charges နောက်ပြီးတော့ဒီ transport charges တွေနောက်ပြီးတော့ခုန custom duty တွေပေါ့အဲ့ဓာတွေကအများကြီးကုန်စည်နှုန်းကိုတက်စေပါတယ
်ဟုတ်ကဲ့
အဲ့တော့အခု ဟိုသိပ်ပုတ်ဆောင်ကြီးကလည်းတက်လာတယ်နော်ဆိုဓာတ်စီစီတွေကလည်းတက်လာတယ်အဲ့တော့ကိုယ်စင်းတို့ကလိုက်ကိုတက်ရပါမယ်နော် supply and demand တချို့ကအဲ့လိုပြောတယ်ပေါ့နော်မြန်မာနိုင်ငံအနေနဲ့ကြတော့ supply ဘိုင်းကဒီပြည်တွင်းကထုတ်လုပ်မှုကမလုံလောက်လေသွင်းကုန်ကအများကြီးတင်သွင်းတဲ့အတွက် supply က meet ဖြစ်ပါတယ် demand ကို meet ဖြစ်တာမှာဟိုကျော်လွန်တဲ့သဘောတောင်ရှိတယ်လို့ပဲဥပမာပြောကြဆိုဆိုရင်လမ်းဘေးဈေးတွေကြီးလာရင်လည်းပစ္စည်းတွေအပြည့်ပဲသရုပ်ပြားတင်သွင်းတဲ့ဟိုဘာခေါ်မလဲပန်းစည်းတွေဆိုရင်လည်းတောင်လိုပုံးနေတာပါပဲနော်တခါဟို mini market တွေကြီးကြီး super market တွေကြီးကြီးအကုန်လုံးပစ္စည်းတွေအပြည့်ရှိတယ်အဲဒါကြောင့် supply ဘိုင်းကဟို demand ကိုမိဖြစ်ပါတယ်အခုဟာကဟိုငွေကြေးဟို purchasing power ပေါ့အဲဝယ်နိုင်အားပေါ့ဝယ်နိုင်အားတွေကောင်းနေတယ်ဆိုလိုတာကပြည်သူတွေလက်ထက်မှာငွေတွေအများကြီးရှိနေတယ်ဆိုတဲ့အဓိပ္ပာယ်ပါအဲ့လိုရှိနေလို့ရှိရင်ဒီပြည်သူတွေလက်ထက်ကငွေကိုရော့သွားအောင်အစိုးရကငွေလိုနေတာအစိုးရလက်ထက်ငွေရော့အောင်စောစောကပြောခဲ့တယ်လို့ဟိုသူတို့ကဘာလုပ်ရမလဲဆိုရင်အစိုးရက Treasury Bill တို့ Security ပေါ့လေအဲ့ဒါတွေဟို Bond စီအဲ့ဒါမျိုးတွေကိုထုတ်ရောင်းလာပါတယ်ရောင်းတဲ့အခါမှာတကယ်လို့ဟိုပြည်သူတွေကဝယ်နိုင်နေဆိုလို့ရှိရင်ပြည်သူတွေလက်ထက်ငွေညော့သွားပြီးတော့အစိုးရစီရောက်ပါတယ်နောက်တစ်ခုကဟိုအခု stock and share exchange စီပေါ်လာတဲ့အခါမှာဒီ share တွေကိုနိုင်ငံခြားသားတွေများများဝယ်ခွင့်ပြုလိုက်မယ်ဆိုလို့ရှိရင်သူတို့ကလည်းဒီထဲမှာဝင်ကစားလာလို့ရှိရင်ဒါဟိုပေါ့အစိုးရရဲ့ share တွေဒီ stock တွေလည်းဝယ်နိုင်လာမယ်ဆိုရင်ဒီပြည်တွင်းလှည့်လည်ငွေရော့သွား
တယ်ဟုတ်ကဲ့ပါငွေကြီးဖောင်းပွားမှုကိုဟုတ်ကဲ့ထိန်းနိုင်တဲ့
ငွေကြီးဖောင်းပွားမှု
ဟုတ်ကဲ့
ထိန်းနိုင်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ပါအခုနောက်တစ်ယောက်ဟိုကျမကိုခေါ်ထားတဲ့သောတာရှင်တစ်ယောက်ရှိပါတယ်ဒေါက်ခင်မျိုးဆွေပါဟိုဒေါက်ခင်မျိုးဆွေပြောတာကတော့ပေါ့လေကုန်စည်နှုန်းတွေတက်တိုင်းအော်ဟစ်ညှိတွားနေကြတာလူတိုင်းမဟုတ်ပါဘူးတဲ့ဈေးတက်မှအဆင်ပြေတဲ့သူတွေလည်းရှိပါတယ်တဲ့ခုနဆရာပြောသလိုပဲပေါ့လေဟိုဒီဇယ်စီတွေဈေးကျလို့ရှိရင်အဲ့ကြတုံးမှဝယ်ထားတဲ့ပြီးတော့မှပိုပြီးတိုးပေါအောင်လုပ်တဲ့သူရှိပါတယ်အဲ့တော့ဒေါက်ခင်မျိုးဆွေလေးနည်းနည်းတစ်ချက်ဝင်ဆွေးနွေးပြပါအောင်ရှင်ဟုတ်ကဲ့
ဒီကုန်စည်နှုန်းတွေတက်တယ်ဆိုတဲ့အခါကျတော့ငွေကြေးဖောင်းပွားတဲ့သဘောပေါ့နော်ရှေ့မှာပြောသွားတာလည်းပြည့်စုံနေပါပြီအဲ့တော့ဟိုဖောင်းပွားတဲ့ငွေကပေါ့ဟိုလူတိုင်းမှာရှိတဲ့ဟာဖောင်းပွားသွားတာဆိုလို့ရှိရင်မြင်းများတက်တာခံရတာပေါ့နော်အခုဖြစ်နေတာကျွန်မမြင်တာကတော့ဟိုကုန်ပစ္စည်းလက်ထက်မှာရှိတဲ့လူကငွေကြေးဖောင်းပွားမှုတောင်မခံရဘူးငွေသားကင်ထားတဲ့လူတို့အောက်ခြေလူတန်းစားတို့ဘာလို့ကငွေကြေးဖောင်းပွားမှုတောင်ခံရတာပေါ့နော်ဒါဆိုကုန်ပစ္စည်းကိုကင်ထားတဲ့အခါကျတော့ငွေကြေးကဖောင်းပွားသွားလဲသူပစ္စည်းကတမောကဟိုငွေအနေနဲ့တွေ့ရင်တက်လာတယ်လေတက်လာတဲ့အခါကျတော့သူ့မှာရော့နေမသွားဘူးအဲ့ဒီအခါကျတော့ဟိုငွေပဲကင်ထားတဲ့လူကျတော့ तू ကပတ်စံပိုးပေးပြီးမှပစ္စည်းတွေဝယ်ရတယ်အဲ့ဒီအချိန်မှာငွေကင်ထားတဲ့သူတို့အောက်ခြေလူတန်းစားတွေကငွေဖောင်းပွားမှုတံကိုပို့ခံရတာပေါ့
ဟုတ်ကဲ့ပါ
ပစ္စည်းကင်ထားတဲ့လူကမခံရဘူးအဲ့ဒီမှာမမျှတမှုကြောင့်မလို့ဘူးအခုလိုဖြစ်နေတယ်လို့ကျွန်မအမြင်တာ
ဟုတ်ကဲ့ပါအဲ့တော့ဒေါက်တာဒေါ်သက်သက်ခိုင်အနေနဲ့ပေါ့နော်ဟိုအခုဆိုလို့ရှိရင်လည်းလွှတ်တော်ထဲမှာလည်းရောက်နေပြီပေါ့ဒေါက်တာဒေါ်သက်သက်ခိုင်ကိုကျွန်မမေးချင်တာလေဒီလိုမျိုးစီးပွားရေးမြန်မာနိုင်ငံမှာအခုဒီဟိုငွေကြေးတွေဖောင်းပွားနေတယ်ဒီပြီးတော့ဈေးနှုန်းတွေအဆမတန်တက်နေတယ်ဆိုတော့ဒီအစိုးရဘိုင်းအနေနဲ့ပေါ့လေဘာတွေများလှုပ်ပေးလို့ရပါလဲရှင်အစိုးရဘိုင်းကလည်းအခုမှလည်းအစိုးရကလည်းအသက်ဖွဲ့တာမကြသေးဘူးပေါ့လေ6လလောက်ပဲရှိသေးတယ်ဆိုတဲ့ခါကျတော့သူတို့မှလည်းအခက်အခဲအကျက်တဲတွေအများကြီးရှိမယ်ဆိုတာနားလဲပါတယ်ဒါပေမဲ့သူတို့လှုပ်တင်လှုပ်ထိုက်တာဘာတွေလဲဆိုတာဘယ်လိုများအကြံပေးနိုင်ပါလဲရှင်
ဒီလိုပါရှင်ကျွန်မတို့ကပထမအဆုံးလုံးရမှာတော့ကျွန်မတို့ပေးထားချက်အခြေအနေကိုကျွန်မတို့မှန်မှန်ကန်ကန်သုံးသပ်ရပါမယ်ရှင်ပေးထားချက်ဆိုတာကတော့အရှိအစိုးရကလုပ်ခဲ့တဲ့ကောင်းမွေဆိုးမွေတွေဒီကောင်းတာတွေကိုလည်းကျွန်မတို့ကဖော်ထုတ်နိုင်ရမယ်ပိုကောင်းအောင်လုပ်နိုင်ရမယ်မကောင်းတာတွေကိုကျွန်မတို့ပြင်ဆင်နိုင်ရမယ်ပေါ့နော်ဆိုလို့ရှိရင်ပြီးတော့ရှိရင်လက်တလောအခြေအနေပေါ့လက်တလောအခြေအနေကဘယ်လိုလဲဆိုလို့ရှိရင်ကျမတို့ကအစိုးရပြောင်းလဲဖြစ်တယ်အရင်တော့အစိုးရပြောင်းလဲအပြောင်းလဲဖြစ်တယ်ဆိုတော့ဘယ်ဘက်အိကညာဘက်အိပြောင်းတာပေါ့နော်အခုဒီတစ်ခါအစိုးရပြောင်းလဲဖြစ်တာတော့တကယ့်ကိုအပြောင်းလဲဖြစ်တဲ့ဟိုပါပေါ့နော်အချိန်ဖြစ်တဲ့အခါကျတော့ပြီးလို့ရှိရင်ရေကလည်းအရင်နှစ်ကလည်းကြီးတယ်ဒီနှစ်လည်းကြီးတယ်ဘတ်ဂျက်ကလည်းအရင်အစိုးရဆွဲသွားတယ်ပြီးလို့ရှိရင်နောက်ကျင်ပအခြေအနေပေါ့နော်ကမ္ဘာစီးပွားရေးအခြေအနေတွေနော် US ဒေါ်လာတွေမာလာတယ်ပြီးလို့ရှိရင်ကုန်သိန်းနှုန်းတွေကကျတော့ကျတယ်ပေါ့နော်ကျတော့ကျမတို့စံတင်ပို့တဲ့လူတို့ဘာလို့တီးနံကောက်ပဲတီးနံဈေးတွေကျတဲ့ခါကျတော့ဒါတွေ export လုပ်တဲ့လူတွေလည်းအဆင်မပြေပါဘူးရှင်အဆင်မပြေတော့စိုက်တဲ့လူတွေလည်းအဆင်မပြေဘူးပေါ့နော်ဒါတွေကအခြေအနေတွေပေါ့ဆိုလို့ရှိရင်ကျမကတော့ဘာပြောချင်လဲဆိုရင်နောက်ပေးထားချက်ထဲမှာရေရှည်ပေးထားချက်ကဘာလဲဆိုကျမတို့ thank you nene ajwe thu ye pyatana paw no so lo shin ajwe ri ya le naingan daga ajwe ri yo pi twin ajwe ri yo amyai phit ni de ngai da ko khuna jama shin pya ga de di aso ya ye lo ngwe wo phit si de poun san paw no number 1 ka ja ro jama lo ngwe chee sei kwa phwin pyu aw lo wa me ho ngwe dai sa chauk de ngwe dai lat mat de yang pi lo ma pauklika ban ni ya ni chee ya me chee de pyin ko ti lo shin jama lo pi twin ma ti twin ma ho wa paw no di foreign banks de la pi lo naingan ja ban ni ya la da da wo
တနည်းကိုဟိုအင်စတောမန့်နဲ့တနည်းတနည်းပြန်ပေးရတဲ့အချိန်မှာ
အစိုးရရဲ့ဒီ capital ပေါ့နော် initial investment ကအစိုးရထည့်စရာမလိုဘူး ဆိုတော့ကျမတို့ကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခြင်းဘာလို့ရမလဲဆိုရင်ကျမတို့ကဒီပုဂ္ဂလိကကဏ္ဍဖွံ့ဖြိုးအောင်လုပ်ရမယ်ပြင်ဒီပုဂ္ဂလိကကဏ္ဍနေပြီးတော့မှကျမတို့ PPP ပေါ့နော်ဒီ public private partnership ကိုကျမတို့အောင်မြင်အောင်လုပ်နိုင်ရမယ်အဲ့လိုလုပ်နိုင်မလို့အတွက်နံပါတ်1အစိုးရလုပ်ရမယ်အချက်က ကျမတို့တိုင်းပြည်အတွက်တကယ်ဖွံ့ဖြိုးတိုးတက်ဖို့လို့လိုတဲ့စီမံကိန်းတွေကိုတေချာရွေးချယ်နိုင်ရမယ်။တကယ်တိုင်းပြည်အတွက်အကျိုးရှိမဲ့ဟာတကယ် invest ရင်းနှီးမြှုပ်နှံမှုတကယ်လုပ်တဲ့နာကိုစီမံကိန်းတွေအစိုးရရွေးချယ်နိုင်ရမယ်။နံပါတ်2ကကြတော့ဒီဟာတွေကိုအကောင့်တွေဖော်ဖို့ကိုပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်ရမယ်။နံပါတ်3ကကြတော့ပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်တဲ့အချိန်မှာဒီလိုလက်ပေးလက်ယူမှုတွေမဖြစ်အောင် ဒီအစိုးရဘက်ကပဲဖြစ်ဖြစ်ပုဂ္ဂလိကဘက်ကပဲဖြစ်ဖြစ်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒီလုပ်ငန်းဆောင်တာတွေကိုသူကိုယ်တာဝန်နဲ့ကိုလှုပ်ကြအောင်ဘာလို့ရမလဲဆိုတော့ကျမတို့က government procurement reform လုပ်ရပါမယ်ရှင်ဟုတ်ကဲ့ပါဒီ government procurement ဆိုတာနိုင်ငံတော်ကစီမံခန့်ခွဲခြင်းနဲ့စီမံကိန်းတွေကိုပုဂ္ဂလိကတွေပေးတဲ့အချိန်မှာလက်ပေးလက်ယူနေမှုတွေနည်းပြီးတော့မှအောင်မြင်တည်ထောင်နိုင်အောင်ကျမတို့ကတကယ် tender process
တကယ်တန်ဒရင်းပရိုဆက်စ်တွေကိုပေါ့နော်ဖွင့်လင်းမြင်သာမှုရှိရမယ်ပေါ့နော်ဒါမျိုးတွေနဲ့ကျမတို့ဒီနည်းပညာတွေလည်းအများကြီးကျမတို့ဂျပန်တို့စင်ကာပူတို့ကနေကျမတို့ရယူနိုင်ပါတယ်ရှင်ဟုတ်ကဲ့ပါအဲ့ဒါတွေလုတ်ပြီးတဲ့အဲ့ဒါတွေလုတ်ဖို့လုတ်လို့ရပါတယ်ရှင်အဲ့လိုလုတ်ဖို့လို့အတွက်ကတော့အစိုးရတရက်ကအားကောင်းရမယ်ပေါ့နော်အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေရှိရမယ်အဲ Okay, okay. Oh, mungkin awak ujar mula ingat jawab sih. Okay, wah. Cuma di bawah ni, tuh dah senjap kaji tara. Uma mungkin juga termaik solusi impor. No, tada license mesti dia tu jamu lupa. Bawa kotor bijam ni apa ni? Or mungkin apa mahu alam juga tu jom ni siapa lah sih?
Okay, wah. Jadi di bawah ni, bawah tu di luar ni wah itu ni. Di dia kipu ni wah ni. Tuh memang tu ya wah ni. Di makulan jawab ni, jadi kita ni ni wah siap dia wah no. Amu tuan ni ada siapa ni?
Okay, bah. Kalau di pirama lu acak ka mepih mibeh ne pibau kotor ni ada tapi mungkin ni apa no?
Okay, bah. Kalau tu, apa tu sejak ni hari dia kat tahun ni, apa isi sejak ni hari ya? Oh, ini memilih sejak ni hari ni ada. Di makan orang apa itu de? Adi, jenis siapa ni le? Nari hobi yang pula. Apa isi dia? Jenis ni ada kat tahun ni ya? Tahun ni ya? Jenis tu apa video ni kongtuan ni ni apa? Oh, ini dia memilih biasa ni jenis tahun ni lemari tahun ni nak.
นักขานาลูโอ้ขึ้นนี่แหละเนาะชาบามุเป็ดตะราดิขึ้นล่ะเด้ขึ้นล่ะเด้เนาดิเยเด้มีเดคอมมิชชั่นเยเด้มีเดสักกริยาเยเด้มีเดดามิออดาเด้อะหล่าโตโนอะคาจ้ะรอโหจนโตตีน่ะดิจนโตอะถั่วลงย่อดาดิขึ้นล่ะเด้โอเคป่ะอะหล่าโมลงสักกุกัดตะลูขึ้นนี่ล่ะป่ะเนาะจมารุดิเนโหดิไดเอลีไลน์อะซีซั่นอ่ะละกั้นตันทาเดฉิงอ่ะละสกาเปียวดาอารามมาไม่อยากอูโลโลเซฉิงอ่ะปี้ดาบิสรอโหปาวินซื้อนุ้ยไปเดดอกเตอร์ตะตะไข